အာရှနိုင်ငံအတော်များများကိုဗစ် -19 တိုက်ခိုက်ရေးလှုပ်ဆောင်နေကြတာမှာကြီးမားတဲ့တိုးတက်မှုတွေရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရေးပေါ်ကျန်းမာရေးအစီအစဉ်အမှုဆောင်ဒါရိုက်တာဒေါက်တာမိုက်ကယ်ရိုင်ယန်ကပြောပါတယ်မကြာသေးခင်လပိုင်းတွေအတွင်းဩစတြေးလျတရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာအစိုးရကယောဂကွင်းဆင်းလိုက်တာကူးစက်လူနာတွေကိုတိချာခွဲထားတာနဲ့သူတို့နဲ့ထိတွေ့ဆက်ဆံခဲ့တဲ့သူတွေကိုစောင့်ကြည့်ရတွေကိုလှုံ့ဆော်ပြီးယောဂထိန်းချုပ်ခဲ့တယ်လို့သူကပြောပါတယ
် Many countries in East Asia and many territories and health authorities have
အရှေ့အာရှမှာရှိတဲ့နိုင်ငံတွေနဲ့မြေတွေနဲ့ကျန်းမာရေးအာဏာပိုင်တွေကယောဂတိုက်ခိုက်ရေးမှာတိုးတက်မှုအများကြီးရအောင်လုပ်နိုင်ခဲ့ပြီးယောဂကုသမှုနှုန်းကိုဆော့ချနိုင်ခဲ့တယ်လို့ကုသမှုနှုန်းနည်းပါးတဲ့အခြေအနေမှာအချိန်တော်ကြာထိန်းထားနိုင်ခဲ့တာကိုတွေ့ရတယ်လို့ Ryan ကပြောပါတယ်အာရှနိုင်ငံတွေမှာယောဂထိန်းချုပ်ရေးကန့်သက်ချက်တွေကိုအချိန်တော်ကြာချမှတ်ထားပြီးပြည်သူတွေကအစိုးရအပေါ်မြင်မာရဲ့ယုံကြည်မှုရှိတဲ့အတွက်အခုလိုထိန်းချုပ်ထားနိုင်တာဖြစ်တယ်လို့ Ryan ကပြောပါတယ်အထူးသဖြင့်သူကအရှေ့အာရှနိုင်ငံတွေရဲ့ COVID-19 တိုက်ခိုက်ရေးလှုပ်ဆောင်ချက်တွေနဲ့အာထုပ်ကြိုးပမ်းမှုတွေအပေါ်မှာချီးကျူးပြောဆိုခဲ့တာပါအဲ့ဒီနိုင်ငံအတော်များများကကူးစက်မှုနှုန်းကျဆင်းလာပြီးမြဲစံတက်စစ်ဆေးမှုတွေနဲ့ကုသရေးဌာနတွေကိုရှော့မချလိုက်တဲ့ယောဂတက်ဖြစ်ရေးနဲ့ပတ်သက်လို့လှုပ်ဆောင်မှုလိုအပ်တာတွေကိုဆက်ပြီးတော့အလေးထားလှုပ်ဆောင်ခဲ့ကြရတယ်လို့လည်းဒေါက်တာမိုက်ကယ်ရိုင်ယန်ကပြောပါရှင်